စကိုင်းတိုင်းရင်းမပင်ခရိုင်ရင်းမပင်မြို့နယ်လက်လှုပ်ကျေးရွာအနီးမှာတော့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ရွာသား300လောက်ဘေးလွယာကိုထွက်ပြေးနေကြရပါတယ်။ဖေဖော်ဝါရီလ16ရက်နေ့ဗုဒ္ဓဖူးနေ့ကတိုက်ပွဲထဲမှာလည်းစစ်တပ်ဘက်ကရဟတ်ရင်မှာတုံမီတိုက်ခိုက်ခဲ့တဲ့အတွက်အခုလိုထွက်ပြေးနေကြရတာပါ။ရင်းမပင်ဘက်ကအခြေအနေရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိမ်းပြပြပေးပါရှင်။
စကိုင်းတိုင်းဒေသကြီးရင်းမပင်ခရိုင်ရင်းမပင်မြို့နယ်နှစ်မိုင်လောက်ပဲဝေးတဲ့လက်လှုပ်ကြီးရွာအနီးမှာဖေဖော်ဝါရီလ16ရက်နေ့ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့တိုက်ပွဲဖြစ်ခဲ့တာပါဒီကနေ့တော့တိုက်ပွဲမရှိပေမဲ့စစ်ရေးတင်းမာနေတဲ့အနေအထားရှိတယ်လို့ရင်းမပင်ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူဒူက VOA ကိုပြောပါတယ
်သူတို့ဒီရဟရင်ပေါ့နော်ရဟရင်တုံးပြီးတော့ဒီလာပြီးပြစ်သွားတာပေါ့ဗျအဲ့မှာရဟရင်ပေါ်ကနေပြီးတော့ဘုံကြီးကျဲတယ်နောက်တစ်ခုကဒီလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်တာတွေရှိတာပေါ့ဗျာအဲ့ဒီတို့ရဲ့ပြစ်ခတ်မှုကြောင့်ကျွန်တော်တို့ဒီခရိုင်ဥပေါင်း PDF ဖွဲ့တွေကဒီထိခိုက်ကြဆုံးတာတွေမရှိဘူး။ဘာလို့ဒဏ်ရာရဲဘော်တွေလည်းမရှိပါဘူး။လက်ရှိနေသားကတော့နေနေတဲ့ပုံစံမျိုးတော့မဟုတ်ဘူးပေါ့နော်။ဒီတို့ဘက်ကနေပြီးတော့စီးရဲလှုပ်ရှားမှုတွေရှိတယ်ဆိုလို့ရှိရင်ကိုတို့ဒေသခံခုခံကာကွယ်ရေးတပ်ဖွဲ့တွေကလည်းဒီပြန်လည်ပြစ်ခတ်ရမယ့်အပိုင်းတွေကိုတို့မှတာဝန်ရှိတဲ့အတွက်ဒီမှာပေါ့နော်ဒီအချိန်တွေဟာစီးတွင်းမှနေတဲ့အချိန်တွေလို့အောင်ကိုပြောလို့ရတာပေါ့
စစ်ကောင်စီဘက်ကတော့ရင်းမပင်ဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့တစုံတရာထုတ်ပြန်တာမရှိသေးပါဘူးရင်းမပင်နယ်ထဲမှာစစ်တပ်စစ်ကြောင်းတွေတွာလာလှုပ်ရှားနေပါတယ်မနေ့ကလေကြောင်းကနေပါတိုက်ခိုက်တာကြောင့်လက်လုတ်ကြီးရွာသား300လောက်ဘေးလွယာကိုထွက်ပြေးတင်းရှောင်နေရတယ်လို့လက်လုတ်ကြီးရွာသားတဦးကပြောပါတယ
်ကျွန်တော်တို့ဒီမှာလူကြီး300လောက်ရှိတာအကုန်လုံးကိုပြေးနေတာဟိုဘက်လူရကြည့်ရပေါ့ဗျာဟိုဘက်ဒိုးနဲ့မျိုးနဲ့ဝေးရပါဒီဘက်မှာတော့ဒီနေ့ကတော့ဘလို့ထိုးတယ်မကြောက်စင်အားတွေဖြည့်တယ်ဆိုလို့ရောဒီရပြည်ပြည်ကတော့အကုန်လုံးပြည့်နေရတယ်အိမ်မှာမကတ်နိုင်ဘူးလေရောလုံးငူပြည့်နေတယ်ဒီမှာလှုပ်နေတဲ့ပုံပြစ်ထားခဲ့ရတယ
်ရင်းမပင်ခရိုင်ထဲမှာပါတဲ့ကဏီပလဲရင်းမပင်မြို့နယ်တွေကိုစစ်ကောင်စီကမကြာခဏဆိုသလိုနေမြေရှင်းလင်းတဲ့စစ်စင်ရေးတွေလုပ်နေပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းမကြာခဏထိတွေ့တိုက်ပွဲတွေဖြစ်လျက်ရှိပါတယ်အနောက်မြောက်တိုင်းစစ်ဌာနချုပ်အခြေဆိုင်တဲ့မုံရွာမြို့နယ်နေကတဲ့ရင်းမပင်နဲ့ပလဲမြို့တစ်ဝိုက်ကိုစစ်ကောင်စီကလေကြောင်းကနေပစ်ခတ်တိုက်ခိုက်တာတွေလည်းရှိနေတာပါပလဲမြို့နယ်ထဲမှာဆိုရင်လည်းစစ်ကောင်စီရဲ့နေမြေရှင်းလင်းမှုအတွင်းနေအိမ်တွေမီးလောင်ကျွမ်းခဲ့တဲ့အတွက်ရွာနဲ့ချီတဲ့နေအိမ်တွေမီးလောင်ဆုံးရှုံးပြီးထောင်နဲ့ချီတဲ့ဒေသခံတွေအိုးမဲ့အိမ်မဲ့ဖြစ်နေပါတယ်ခင်ဗျာ